အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကသူ့လက်ထက်မှာတရုတ်မက္ကဆီကိုနဲ့ကနေဒါတို့ကသွင်းကုန်တွေအပေါ်ချက်ချင်းနိုင်ငံအခွန်တိုးကောက်ခံမယ်လို့ပြောဆိုလိုက်ပြီးနောက်မှာတော့တရုတ်နဲ့မက္ကဆီကိုတို့ကပြင်းပြင်းထန်ထန်တုံ့ပြန်လိုက်ကြပါတယ်။အမေရိကန်ပြည်ထောင်စုအတွင်းကိုတရားမဝင်ရွှေ့ပြောင်းဝင်ရောက်မှုနဲ့မူရဲစေဝါမှောင်ခိုတင်သွင်းမှုမရဘူးဆိုရင်အိန္ဒိယကနေဒါနဲ့မက္ကဆီကိုနောက်တရုတ်တို့ကသွင်းကုန်တွေအပေါ်အခွန်တွန်းမြင့်မဲ့အကြောင်းထရန့်ကလူမှုကွန်ရက်မီဒီယာမှာရေးသားခဲ့တာပါ။ကုန်းတွယ်ရေးစစ်ပွဲမှာဘယ်ဘက်ကမှအနိုင်မရဘူးလို့တရုတ်ဘက်ကတုံ့ပြန်လိုက်သလိုပဲမက္ကဆီကိုသမ္မတကတော့ဘယ်လိုသွင်းကုန်အခွန်တွန်းမြင့်မှုမဆိုအလားတူတုံ့ပြန်သွားမယ်လို့သတိပေးလိုက်ပါတယ်။ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒူကတော့ထရန့်ကိုဖုံးဆက်ပြီးအခြေလဲဆွေးနွေးခဲ့ကြတယ်လို့ကနေဒါအစိုးရသတင်းရင်းမြစ်ကဖော်ပြပေးမိအသေးစိတ်ကိုတော့မပြောပါဘူး။ရွေးကောက်ခံသမ္မတထရန့်ကတော့တောင်းဆိုချက်တွေအတိုင်းဖြစ်မလာရင်လို့သုံးနှုန်းပေးဇန်နဝါရီလ20ရက်နေ့သူစတင်တာဝန်ယူချိန်မှာသွင်းကုန်ကနေချမှတ်မယ်လို့တနင်္လာနေ့နှောင်းပိုင်းမှာသူ့ရဲ့လူမှုကွန်ရက်ထရုတ်စာမျက်နှာမှာရေးသားခဲ့တာဖြစ်ပါတယ်။